မင်္ဂလာပါခင်ဗျာစနေညချမ်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ကြိုးနေမဲ့အကြောင်းအရာကတော့ဒီမလေးရှားမှာဖြစ်ပျက်ခဲ့တဲ့ကိစ္စပါကျွန်တော်ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာမလေးရှားနိုင်ငံအတွင်းမှာဒီကြမ်းဖက်တိုက်ခတ်ခံမှုတချို့ကြောင့်မလို့မြန်မာအချို့တေဆုံးခဲ့တာတွေဒဏ်ရာရခဲ့တာတွေရှိပါတယ်အဲ့ဒီအချိန်မှာဒီမြန်မာတန်ယုံကိုအဲ့ဒီကာလကချုပ်ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရဘူးလို့လည်းပြောကြပါတယ်နောက်ပိုင်းမှာတော့မြန်မာဘက်ကနေပြီးတော့အစ်မြက်ဆူရကိုစလေအဖွဲ့မလေးရှားနိုင်ငံအထိကိုဆေလွှတ်ပြီးတော့ကင်တွယ်ဆောင်မှုတွေလှုပ်လာပါတယ်ဒီနေရာမှာကျွန်တော်တို့ပြောလိုတာကရခိုင်နှုန်းကဆိုရင်ဒီပြပရောက်မြန်မာတွေအရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံတန်ယုံကဖြစ်စီဒီမြန်မာနိုင်ငံအစိုးရဘက်ကဖြစ်စီတာဝန်ယူဆောင်ရွက်မှုအားနည်းခဲ့တယ်ဆိုတော့များဝေဖန်ကြပါတယ်ဒါအခုမလေးရှားကိစ္စမှာဝင်လာပြီးတော့ကင်တွယ်တာပထမဆုံးအကြိမ်ဖြစ်မယ်လို့ယူဆပါတယ်အဲ့တော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကမလေးရှားနိုင်ငံမှာအခုဖြစ်သွားခဲ့တဲ့အဖြစ်ပြက်ထက်စားလို့ရှိရင်ဒီအဖြစ်ပြက်ပေါ်မှာအစိုးရဘက်ကအာဏာပိုင်ဘက်ကနေပြီးတော့ဝင်ရောက်ဖြည့်ရှင်းကင်တွယ်ကူညီမှုတွေနဲ့ပတ်သက်လို့ကျွန်တော်တို့တုံ့သက်ဆွေးနွေးဖို့ဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြီးဖို့ဆိုပြီးတော့ပုဂ္ဂိုလ်နှစ်ဦးကိုကျွန်တော်ဖိတ်ခေါ်ထားပါတယ်တူကတော့ဦးစီသူအောင်မြင့်ဖြစ်ပါတယ်သူကစာရေးဆရာလည်းဖြစ်ပါတယ်သတင်းအေဒီတာတူလည်းဖြစ်ပါတယ်နောက်တူကတော့မတ်သက်သက်အောင်ဖြစ်ပါတယ်မတ်သက်သက်အောင်ကတော့ဒီ88မျိုးဆက်ဒီပူလင်းလူဖွဲ့စည်းကအလုသမားကြီးကကိစ္စတွေမှာဆောင်းလှုပ်ရှားနေသူတူဖြစ်ပါတယ်အခုလေးလိုက်ပေါ်မှာလက်တလောအဖြစ်တော့မတ်သက်သက်အောင်ရောက်နေပါပြီမတ်သက်သက်အောင်ကြားရမယ်ထင်ပါတယ်ခင်ဗျ
โอเค
ใช่ครับเลยโอเคไลน์ก็တော့เนเนะလေးတိုးနေပါတယ်မသက်သက်အောင်ရေအခုဒီမလေးရှားမှာဖြစ်ခဲ့တဲ့ဖြစ်ပျက်ပေါ်ကျွန်တော်ကဒီအစိုးရဘိုင်းမကင်တွယ်အစိုးရဘိုင်းကကင်တွယ်မှုမလုပ်ခင်မှာကျွန်တော်ဖြစ်ပျက်နေပတ်သက်လို့เนเนะလေးမသက်သက်အောင်တို့အမြင်မေးချင်ပါတယ်ဘာလို့ဆိုတော့မလေးရှားပြည်ထနာဖြစ်သွားတဲ့ပြည်ထနာကလည်းမြန်မာနိုင်ငံတဲကဘာသာရေးလူမျိုးရေးဖြစ်ခဲ့တဲ့ဂီရက်လဲပါတာပေါ့ဘာတော့မလေးရှားဖြစ်သွားတာနဲ့ပတ်သက်လို့မသက်သက်အောင်တို့ဘယ်လိုများသုံးသပ်မိလဲခင်ဗျာ
ဟုတ်ကဲ့ဒီကျမတို့ဒီဖြစ်စဉ်မဖြစ်ခင်ပေါ့နော်ရခိုင်မိထီလာဒီလိုမျိုးဖြစ်စဉ်တွေဖြစ်ခဲ့တဲ့ဟိုကကျမတို့ချက်ချက်ချင်းအနေနဲ့ရဖို့ပေါ့နော်ဒီပရောက်မြန်မာနိုင်ငံသားတွေရဲ့အသက်အိုးအိမ်စီးပိမ်ကိုစုံစုံရေးတော့ကျမတို့ရေစိုးရိမ်ပူဇော်မှုတွေရှိခဲ့တယ်အထူးသဖြင့်ပေါ့နော်ဒီလိုအစ္စလာမ်နိုင်ငံတွေမှာရှိတဲ့မြန်မာနိုင်ငံသားအလုပ်သမားတွေတဲ့ကိုကျမတို့စိတ်ပူခဲ့ပါတယ်ဒါပေမဲ့ကျမတို့ဟိုပြောပြခဲ့ပါတယ်ဒါဟာဘာသာရေးပြီးပခါတွေမဟုတ်ပါဘူးလို့ဘာသာရေးကိုခုတုံးလို့ပြီးစံဖတ်မှုတွေအတွက်တကယ်အခုတက်တဲ့အစီအစဉ်ကြီးတဲ့သမီးကောင်းလေဖြစ်တယ်ဆိုတော့ကျမတို့အမြင်ကိုပြောခဲ့ပါတယ်ရှင်အခုဖြစ်ခဲ့တဲ့အဖြစ်မှလည်းကျမတို့ဒီမလေးမှာဖြစ်ခဲ့တဲ့အဖြစ်မှဆိုလို့ရှိရင်ဒါဟာဒေသခံမလေးလူမျိုးတွေနဲ့ဖြစ်တဲ့အဖြစ်မဟုတ်ပဲနဲ့မြန်မာနိုင်ငံသားအမေရိကန်ဘင်္ဂလားဒေ့ရှ်ကလာတဲ့ဘန်ဂိုလီတွေနဲ့မြန်မာတွေဖြစ်တဲ့ဖြစ်တွေကိုကျမတို့ကြီးများအဖြစ်ပေါ့နော်ဟုတ်တွေ့ရတယ်ပြီးတော့မြန်မာနိုင်ငံသားမြန်မာလူမျိုးတွေဟာလေဒီဒေသခံတွေနဲ့အနေနဲ့လက်ရောညီတွေရှိခဲ့တဲ့ရှိခဲ့တယ်ပြည်ထောင်စုပြောင်းနေတဲ့လူမျိုးတွေရှိရဆိုတာလေထင်ရှားဆိုတာတွေ့ရတာပေါ့နော်အဲ့တော့ဒီကနေဖြစ်တဲ့အဖြစ်ပြက်နဲ့ဒါဒီပြိပခတွေကနေပြီးတော့ဟိုမလေးရှားမှာဖြစ်သွားတယ်လို့တော့ကျမတို့ညွှန်းတက်ထားပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဦးစီသူအောင်မြင့်လေလေလိုင်းပေါ်ကိုရောက်နေပါပြီဦးစီသူကြားရမယ်ထင်ပါတယ်ခင်ဗျာ
โอเค
ကြားပါတယ်ဟုတ်ကဲ့ဥစည်းစုဒီဆွေးနွေးပွဲကတော့အဓိကတော့မလေးရှားပြည်ထနာနဲ့ပတ်သက်လို့အာဏာပိုင်တွေရဲ့ကင်တွယ်မှုကိုကျွန်တော်တို့ focus လုပ်မှာပါဒါပေမဲ့အခုလက်တော်ရောအရင်အဖြစ်ဒီဖြစ်ရတဲ့ပတ်သက်လို့သုံးသက်ချက်လေးကျွန်တော်ဒီ panelist တွေကိုအဓိကမေးတာပါเนาะဥစည်းသူအောင်မြင့်ကရောဒီမလေးရှားဖြစ်ရတဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိလဲခင်ဗျဟိ
ုအရင်လုံးကထုတ်ပြန်ချက်တွေနဲ့အခုနောက်ပိုင်းထုတ်ပြန်ချက်တွေနဲ့ကွာခြားချက်တွေနည်းနည်းပါးပါးရှိတာဟိုတွေ့လာရတော့ဗောနော်ဟိုပြောချင်တဲ့သဘောကဒါကြီးပြဖြစ်နေတဲ့သဘောလားသို့မဟုတ်ဒီအရခုထဲမှာပဲဖြစ်နေတဲ့ပေါ်လာအဲ့ဒီဥစ္စာကတော့စစ်စစ်ကိုယ်ကိုယ်မသိနိုင်သေးပါဘူးဘယ်လိုဖြစ်နေတဲ့အနေအထားနဲ့ပတ်သက်လို့ပေါ့နော်အဲဒါပေမဲ့ဟိုသိကြတာတစ်ခုကတော့ကျွန်တော်တို့ဟိုဒီမှာနိုင်ငံသားတွေ
ဟုတ်ကဲ့ဦးစီသူအောင်မြင့်ရှိရတဲ့တဲ့အတန်လိုက်ကတိတ်မကောင်းဘူးခင်ဗျာတိတ်ကုဆန်းကုဆန်းဝင်းရောကြားပါလားခင်ဗျာကုဆန်းဝင်းမလေးရှားကုဆန်းဝင်းကြားပါလား
ဟုတ်ကဲ့ကြားပါတယ်
။အော်ဦးဆန်းဝင်းဟုတ်ကဲ့ခုနကဦးစီသူအောင်မြင့်ကလိုင်းလေးလိုင်းမကောင်းလို့ပါဦးဆန်းဝင်းကတော့ကျွန်တော်ပရိသတ်ကိုမေးဆက်ပေးရမယ်ဆိုရင်လက်ရှိမလေးရှားနိုင်ငံကိစ္စမှာဒီမြန်မာဒီလုတ်တအလုတ်သမားတွေကိုအကူအညီပေးနေတဲ့ကပုံးနိုင်ကြီးကူညီမှုအသင်းရဲ့ဥက္ကဋ္ဌဖြစ်ပါတယ်ခင်ဗျာ။ဦးဆန်းဝင်းအခုလက်ရှိအကူအညီပေးနေတဲ့ကိစ္စပေါ့မြန်မာနိုင်ငံသားတွေရဲ့စိုးရိမ်ချက်အခြေအနေလေးအကြမ်းဖျင်းပြောပြပါလားခင်ဗျာ
။ဒီတော့ဆိုရှိနေရာတနေရာမှာပဲတပ်ဖက်ချင်းတွေခံခဲ့ရတယ်။အခုကဒီမလေးရှားနိုင်ငံရတပ်ဖွဲ့ကနေပြီးတော့ပေါ်ဖရာစီဆိုစစ်စင်ရေးကြီးကိုတွောလိုက်တဲ့အခါမှာဒီဒီအနေရာလည်းဖို့အတွက်နေရာအနှံ့မှာတပ်ဖက်ချင်းတွေခံနေရတယ်။ဒါကြောင့်မြန်မာနိုင်ငံသားတွေအားလုံးကလည်းအရန်ကြောက်လန့်နေကြတယ်။ဒီတိုင်းနဲ့ကျွန်တော်တို့ဖုန်းတွေကိုတမင်နဲ့၃ကလောက်တော့မကဘူးခေါ်ပြီးမြန်မာပြည်ပြင်နေတဲ့အကြောင်းအကူအညီတွေကိုတောင်းနေတယ်။တောင်းနေတဲ့ကြောင်ကျွန်တော်တို့လည်းတိုးတက်နိုင်တဲ့ဘက်ကဒီအနည်းဘောဒီလေးနဲ့မှတဲ့လူမဲ့ကိစ္စတွေကျွန်တော်ပြောပြပါရစေ။နောက်တစ်ခုကဒီဆက်ရံဒီအနာဘယ်ဖွဲ့စည်းတွေမှာ CIA ခေါ်တဲ့ဒီဆာရက်တွေကိုတွားထုတ်ဖို့ဆိုတဲ့အကြောင်းဒီ CIA မှာတစ်ဆင့် immigration အနေနဲ့ပြထုတ်ပေးမဲ့ဆာရက်ဆရာအနေနဲ့သူအမဘီကိုပြန်လို့ရတယ်ဆိုတော့ကျွန်တော်ညင်ပြပေးပါရစေ။အားလုံးကကြောက်ရနေကြပါမယ်။
ဟုတ်ကဲ့ခင်ဗျအဲ့တော့အခုအစိုးရဘက်ကလာရောက်ကူညီတဲ့ကိစ္စကထိရောက်မှုရှိလားဘယ်လိုမြင်လဲခင်ဗျတကယ်ကိုထိရောက်လုပ်ပေးနိုင်ရလား
ကျွန်တော်အနေနဲ့ကတော့အစိုးရဘက်ကဒီနှစ်ရက်လောက်လာပြီးဒီကိစ္စတခုကိုဖြေရှင်းမယ်ဆိုတော့ဘယ်လိုနည်းနဲ့မှမဖြစ်နိုင်ဘူးလားအစိုးရဆိုတော့သူတို့အနေနဲ့အတိအကျအဖြေတခုကိုမရနိုင်ဘူးအနည်းဆုံးလူတွေရဲ့ အဖေလို့ဆိုဒီကိစ္စကိုအနည်းဆုံးဆွေးနွေးမဲ့လူတို့သူအစိုးရဘက်ကနေပြီးတော့ဒီပြန်တော့ဆွေးနွေးတာမျိုးမရှိခဲ့ဘူး။ရက်ဖက်မှာရှိတဲ့ပေါ့လေလူမှုကွန်ရက်ရေးသင်းတွေကိုအဆွေးခဲ့မိဘူး။အဆွေးနွေးပဲနဲ့နေ့ရက်တော့အတိုင်းတာတင်မှာကျွန်တော်ထင်တာတော့ဒီအစိုးရနဲ့ပဲတကားပြုတ်ပြီးပြန်သွားတော့တိကျတဲ့အဖြေတခုကိုရမယ်လို့မထင်ဘူး
။ဒီကူဆန်းဝင်တို့အမြင်အားဆိုရင်ဘယ်လိုလှုပ်ပေးစေချင်တာလဲအာဏာပိုင်တွေကိုအခု
ဒီအချင်းဖြစ်ပေါ်တဲ့အခါမှာအဖက်ဖက်ကပေါဝင်တဲ့အဖွဲ့အစည်းတွေနဲ့ဒီအချင်းကြုံတွေ့တဲ့ဒီလူငါတွေအားလုံးကိုမေးမြန်းလို့ရှိရင်သူတို့အနေနဲ့အမှန်အတိုင်းကိုရရှိနိုင်တယ်။ဒါမှမဟုတ်ဘယ်နဲ့တစ်ဆင့်ကြားရတယ
်။ဟုတ်ကဲ့ဦးဆန်းဝင်ကြားပါလားခင်ဗျာ။ Hello ဟုတ်ကဲ့ကျွန်တော်ဦးစည်သူအောင်မြင့်ကြားရမယ်ထင်ပါတယ်ဦးစည်သူအောင်မြင့်လေတိုင်းပေါ်ပြန်ရောက်လာပါပြီ
ဟုတ်ကဲ့
ဦးစည်သူကြီးခုနကပြောလို့ပေါ့လက်ရှိမြန်မာနိုင်ငံကမလေးရှားကိစ္စနဲ့ကံတွယ်မှုမှာကျွန်တော်ထူးခြားကြတာပထမဆုံးလို့ထင်ပါတယ်ပြည်ပရောက်မြန်မာရင်းနဲ့ပတ်သက်လို့အစိုးရဒီအစ်စ်မြင့်ကိုယ်စလဲအနေနဲ့မလေးရှားကိုရောက်လာတဲ့ကိစ္စပေါ့နော်အဲ့တော့အခုကခုနကပြောသလိုပဲမြန်မာနိုင်ငံထဲမှာဆိုလို့ရှိရင်လည်းကျွန်တော် MRTV 4 တို့ဘာလို့မှမေးဖြေတွေထုတ်လွှင့်နေတာတွေ့ရပါတယ်ခင်ဗျာအဲ့တော့ဒီကံတွယ်မှုနောက်တစ်ခုကသတင်းထုတ်ပြန်မှုနဲ့ပတ်သက်လို့ဦးစည်သူအောင်မြင့်ဘယ်လိုများသုံးသပ်မိပါလဲ
အဲ့ဒီဥစ္စာကတော့ကျွန်တော်ကအရင်ဖြစ်အစိုးရခက်ကနဲ့ဆိုင်တော့လုံးဝခြားနာပါတယ်။အစိုးရကိုယ်တိုင်ကလည်းဟိုကိုယ်နိုင်ငံသားတွေဖြစ်နေတဲ့ကိစ္စကိုတတ်နိုင်ဆုံးဖြေရှင်းပေးမယ်ဆိုတော့စိတ်စည်စနာလဲအဲ့ဒါတွေပေါ်လွင်ပါတယ်။သူဖြေချလဲကြွားပြီးတော့မှသွတ်တယ်ဖြေချဟိုလုတ်ပါတယ်။နောက်အဲ့ဒီနိုင်ငံရေးဝန်ကြီးဦးစင်ရော်တို့ကိုယ်တိုင်လည်းသူသုံးသက်ချက်တွေပါတယ်လွှင့်နေစီမှာလဲဟိုစိတ်ကျေနပ်လောက်ကြာကောင်းပါတယ်။အဲ့ဒီမှာဦးနိုင်ငံရေးဝန်ကြီးဦးစင်ရော်ပြောတဲ့စီမှာအမှတ်သားစရာတခုတော့ဟိုပါပါတယ်။အဲ့ဒါပါလဲဆိုတော့ဒီပြဿနာတွေကဒီမှာနိုင်ငံတွေကအခြေအနေနဲ့ကူးဆက်တယ်အဲဒါကြောင့်မလို့ဒီမှာနိုင်ငံတွေမှာဒီလိုပြဿနာမျိုးတွေမဖြစ်ဖို့ကျွန်တော်တို့ကြိုးစားဖို့လိုတယ်မဟုတ်ဘူးဆိုရင်ဒါမျိုးကမလေးရှားမှာမဟုတ်ခြားနိုင်ငံတွေလည်းကူးဆက်တယ်ကူးဆက်နိုင်သွားတယ်ဆိုတော့မှတ်ချက်တွေလည်းကျွန်တော်တို့ကြားရပါတယ်ဟိုကျွန်တော်သုံးသပ်ရဒီအစိုးရရဲ့မလေးရှားမှာအခုဖြစ်ပေါ်နေတဲ့ပတ်သက်တဲ့ဟိုပြဿနာတွေနဲ့ပတ်သက်ပြီးဖြေရှင်းဖို့လေးကျင်းနာလောက်ဆရာကောင်းပါတယ်အားနည်းချက်တွေကတော့ရှိကောင်းရှိနိုင်ပါတယ်ဒါဖြစ်လို့ဆိုတော့ဒါတွေကကျွန်တော်တို့ဒီမှာဟိုနှစ်ပေါင်းများစွာကြာနေတဲ့ပြဿနာတွေဖြစ်တယ်ဒီမှာကျွန်တော်တို့တရားမဝင်တဲ့ကျွန်တော်တို့အလုပ်သမားတွေအများကြီးရှိတယ်။အဲအကုန်လုံးကအရင်ခံတာကတော့ကျွန်တော်တို့ပြည်ရင်းမှာဆိုးွားတဲ့အခြေအနေကြောင့်ပေါ့အလုပ်ကိုင်းနေမဲ့တာတွေအဲလိုမျိုးအခြေအနေအဆင်မပြေတာတွေအဲ့ဒီကနေပြီးတော့မှပိတ်ထွက်သွားတဲ့သက်တနာတွေဖြစ်တယ်လို့ပဲကျွန်တော်နားလည်ပါတယ်ခင်ဗျ။
ဦးဆန်းဝင်းရှိပါသေးလားခင်ဗျ။ဦးဆန်းဝင်းကြားပါလား။ဟုတ်ကဲ့။ဦးဆန်းဝင်းရေခုနဦးစီသူအောင်မြင့်ပြောတာတော့ကြားမိမှာထင်ပါတယ်။ဦးဆန်းဝင်းကတော့ဒီမလေးရှားကိုလာတဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးအဖွဲ့နဲ့ကိုယ်တိုင်တွေ့ခဲ့တဲ့သူဆိုတော့သူတို့တွေ့တဲ့အချိန်မှာဦးဆန်းဝင်းတို့အကူအညီပေးနေတဲ့ကိစ္စတွေသူတို့ဘယ်လိုအကူအညီမလဲ။ဘာတွေများဆွေးနွေးဖြစ်ပါလဲ။နည်းနည်းထည့်ထည့်ဝင်ဝင်ပေါ့။အ
ဲကျွန်တော်လူသမားဒုဝန်ကြီးဒေါ်ဝင်းမော်နဲ့တန်ငါနီးနေမတိုင်ခင်ညဘက်ပေါ့လေ9နာရီလောက်မှသူဟိုတယ်မှာကျွန်တော်တို့အပွားမင်းလုပ်တဲ့အတကြောင်ကျွန်တော်တို့ဒီကပုံး9000သာမီနိုင်အကူအညီမှုသင်းနဲ့အဲ့တော့တွေ့ဆုံခဲ့ပါတယ်။အဲ့တွေ့ဆုံတဲ့မှာဒေါ်ဝင်းမပြောပါပဲသူတို့ဒီအနေထားဘယ်လိုရှိတယ်သူတို့ဘက်ကဘယ်လိုရှိတယ်ကျွန်တော်တို့ရတဲ့ဒီမလေးရှားမှာရှိတဲ့ဒီနိုင်ငံသားတွေအတွက်အဓိကတော့ဒီမလေးရှားမှာရှိတဲ့အာနာမဲအဖွဲ့အစည်းတွေနဲ့အလုံးဝနေပြီးဒီတောင်းယူပေးဖို့ဆိုတဲ့အကြောင်းဘာလို့အလုံးဝထိတ်လန့်နေကြတယ်ဒီကိစ္စတွေအလုံးကိုဒီအစိုးရဘက်ကနေတခြားဖိဖိစီစီကူညီမှာဒီကြာရှိတဲ့ဒီနိုင်ငံသားတွေအတွက်လည်းကောင်းမယ်အဖြစ်လို့ဆိုတော့ဒီဒီဆုံးတဲ့ဟာဒီအမှုကင်းเนี่ยတခုမှမပေါ်ပေါ်ဘူးမလေးရှားမှာကျွန်တော်နိုင်ရေးကူညီမှုအသင်းတွေအများကြီးလှုပ်လာတဲ့သုံးထက်အတွင်းရှိနေပါပြီဒီလူတပ်ဖွဲ့တွေလည်းရှိပါတယ်တခါမှမလေးရှားရဲ့ဒီရဲတပ်ဖွဲ့ကနေပြီးတော့ဒီလူတပ်ဖွဲ့အတွက်ဘယ်လိုပဲဝအဖားငါရတယ်ဆိုတော့တခါမှမကြီးညာပါဘူးနောက်တစ်ခုကျွန်တော်မလေးသတင်းစာမှာကြီးညာပါတယ်အခုလူ3ယောက်ကိုမိတယ်ဆိုပြီးကြီးညာပါတယ်ဒီလူတွေအရာတွေတခြားပြီးစုံစမ်းကြည့်တဲ့အခါမှာအရင်ကပြစ်မှုရှိတဲ့လူတွေကိုထပ်မံကြော်ညာထားတာကျွန်တော်တွေ့ရှိခဲ့ရတယ်အဲ့ကြောင့်မလို့ဒီမလေးရှားရဲ့ဒီလူငုံကြီးကအရင်ညံ့ဖြစ်နေပေါ့လေ။ဒါမှမဟုတ်သက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေကလည်းဒီဥစ္စာတွေကိုဆက်လက်ကူညီဖို့အတွက်ကျွန်တော်တို့ဒီတော်ဝင်ပေါ်နေပြောကြရခဲ့တယ်။နောက်တစ်ခုကျွန်တော်တို့မှရှိတဲ့တည်ဆုံသွားတဲ့လူတွေရဲ့ဓာတ်ပုံတွေနောက်ဆေးရုံဒဏ်ရာတွေရရှိတဲ့ဓာတ်ပုံတွေကိုကျွန်တော်တို့ဒီလူငုံကြီးတော်ဝင်ပေါ်ကိုကျွန်တော်အားလုံးပေးခဲ့ပါတယ်။အဲ့ကျွန်တော်တို့အနေနဲ့လည်းပေါင်းဝင်ကူညီဖို့နောက်ဒီသာမကြီးအနေနဲ့လည်းဒီသတင်းအမှားတွေကိုမထုတ်ပြဖို့ဆိုတဲ့အကြောင်
းသတင်းအမှားတွေထုတ်ပြတယ်ဆိုတာဥစ္စာလုံးဒါဘယ်ရဲ့အချက်ကိုထောက်ပြတာလဲခင်ဗျဟ
ုတ်ကဲ့တာမလေးရှားနိုင်ငံတာမကြီးဦးတင်လာတကယ်လူသားတွေဆင်းရုံတက်နေတဲ့အချိန်မှာလူတော်အပင်နေပြီး၄ရက်တိုင်းအတ
ဟုတ်ကဲ့ကိုစမ်းဝင်းလိုင်းပြတ်သွားလို့ပါကျွန်တော်တို့ထပ်ပြီးတော့လိုင်းတင်ပေးပါမယ်အခုမတ်သက်သက်အောင်ရှိပါလားကြားရမယ်ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့
မတ်သက်သက်အောင်အခုဒီအစိုးရဘက်ကကင်တွယ်မှုနဲ့ပတ်သက်လို့မတ်သက်သက်အောင်တို့ရဲ့သုံးသပ်ချက်လည်းသိလို့ပါတယ်
ဟုတ်ကဲ့
ဲ့ဓမ္မတိရသရဆိုတော့ပေါ့နော်ဒီမလေးရှားနိုင်ငံဆိုင်ရာမြန်မာတိုင်းအောင်ကနေပြီးတော့ပေါ့နော်ဒီမြန်မာတမန်ကြီးဖြစ်တဲ့ဥတင်လက်ကနေပြီးတော့သူပြောခဲ့တဲ့စကားတွေရှိပါတယ်ဒါဟာဖီယိုတမန်ဖီယိုဖြစ်တဲ့ကိစ္စတွေပေါ့နော်အရက်တောက်စားမူရင်းဖြစ်တဲ့ကိစ္စတွေလို့သူပြောသွားပါတယ်ပေါ့နော်ဒါဟာဆိုလို့ရှိရင်ဒီကိစ္စဒီဒါတမန်ဖီယိုဖြစ်တဲ့ကိစ္စမဟုတ်ပါဘူးဒီမှာဖြစ်တဲ့တက်တနာကနေပြိမခတွေကြောင့်ဖြစ်တဲ့ကိစ္စတွေဘာကြောင့်လဲဆိုလို့ရှိရင်ပေါ့နော်ဒီဖြစ်ခဲ့တဲ့ကိစ္စတွေမှာမြန်မာနိုင်ငံသားပေါ့နော်6ဦးအသက်ဆုံးရှုံးခဲ့ရတယ်လို့12ဦးကလည်းဒဏ်ရာရပြီးတော့စီးအောင်တက်ရောက်ကုသနေတယ်လို့ဒီမှာသိထားရပါတယ်အဲ့တော့ဒီမလေးရှားမှာရှိနေတဲ့မြန်မာနိုင်ငံသားအလုပ်သမားတွေကလည်းသူ့ရိတောင်းတမ်းပြီးတော့ပေါ့နော်ထိထိတန်းတန်းနဲ့နေနေရတဲ့အဖြစ်တွေဖြစ်နေတယ်အဲ့ဒါဟာဒါဘူးဒါဟာတမန်တန်ဦးဖြစ်တမန်ဖြစ်ဦးဖြစ်ဒီကိစ္စမျိုးမဟုတ်ပါဘူးဒါကြောင့်ပေါ့နော်ဒီတမန်ကြီးနေနေလည်းကိုယ်နိုင်ငံသားတွေကိုကာဝေးပေးရမယ်အစားပေါ့နော်ဒီလိုပြစ်တင်ချုံချခဲ့တာတွေကိုကျွန်တော်တို့တွေ့ရှိရပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်လီလိုင်းပေါ်မှာမြန်မာနိုင်ငံကဒီညီညာရေးကွန်ရက်ကထင်ပါတယ်ဦးစန်းအောင်လည်းလီလိုင်းပေါ်ရောက်နေပါတယ်ဦးစန်းအောင်ကြားရမယ်ထင်ပါတယ်ခင်ဗျဟုတ
်ကဲ့ကြားပါတ
ယ်ဦးစန်းအောင်ဒီကိစ္စနဲ့ပတ်သက်လို့မလေးရှားဖြစ်ရတဲ့ပတ်သက်လို့အထူးဖြစ်အစိုးရဘက်ကကင်တွယ်မှုနဲ့ပတ်သက်လို့ပါဦးစန်းအောင်ရဲ့အမြင်
အဆိုပါကြီးကကိုင်းသွင်းမှုဆိုတဲ့အပိုင်းမှာကျွန်တော်တို့ပြည်ရင်းဖြစ်တဲ့ကိစ္စကိုအစပြောပါဘောနော်ပြည်ရင်းဖြစ်တဲ့ခုလက်ရှိမလေးရှားဖြစ်တဲ့ဟာကကျွန်တော်တို့နားလည်ထားတာကအကြောင်းတရားတစ်ခုပေါ်ကအကျိုးတရားလိုပဲနားလည်ပါတယ်ဘာဖြစ်ဆရာတော်ဒီဟာဆက်ဆက်မှုရှိသည်မရှိသည်ဆိုတော့တယောက်ချင်းတယောက်ချင်းအမြင်ပေါ်မှာသဘောထားတိကျတယ်ရှိကြတော့ပေါ့ဗျာကျွန်တော်တော့သိထားတာကဒါကတော့အကြောင်းတရားပေါ်ကအကျိုးတရားတစ်ခုလိုပဲကျွန်တော်နားလည်ထားပါတယ်နောက်တစ်ခုကလည်းကျွန်တော်တို့ကတောက်လျှောက်မှာပြီးခဲ့တဲ့ဆိုရတောက်လျှောက်လက်ထက်မှာမြန်မာနိုင်ငံသားတွေကဒီဆုံးဖြတ်လို့ကစင်ကာပူလိုနေရာမျိုးမလေးရှားလိုနေရာမျိုးတွိုင်းအမတန်နဲ့အနှိမ်ထားတယ်ဗျာဆိုတော့ဒီအနေအထားမှာရှိတဲ့အခါမှာအခုကျွန်တော်မိမိလာဖြစ်တယ်ဗျာနောက်ကကျွန်တော်တို့ဒီဘိုးတိုင်းအနောက်ဆန်းမှာဖြစ်တယ်ဗျာဖြစ်တဲ့ဟာတွေကဒီပလီတပ်ပုံတွေလူတွေတည်နေတဲ့ပုံတွေလူတွေရရတဲ့ပုံတွေကကျွန်တော်တို့ online မှာပေါ့ online မှာတော့တခြားနည်းနဲ့နိုင်ငံတကာကိုပြန်သွားတယ်ဒီတချို့နိုင်ငံတွေမှာမြန်မာနဲ့ပတ်သက်ပြီးတော့သူတို့အမြင်နဲ့လည်းစောင်းသွားတဲ့သဘောရှိပါလိမ့်မယ်တဲ့လေအဲဒီစောင်းနေတဲ့အပေါ်မှာအရင်ကလည်းအထင်ကလည်းပြီးတယ်ဗျာအဲတော့အမြင်ကလည်းစောင်းနေဆိုတော့ဒီပြဿနာတွေတက်လာတယ်လို့ကျင်တယ်အဲတော့မလေးရှားကပြဿနာကိုကျွန်တော်တို့ဖြေရှင်းဖို့အရေးကပြည်တွင်းကပြဿနာကိုအယူဖြေရှင်းရမယ်လို့ကျင်တယ်တကယ်နဲ့မဆိုကျွန်တော်ဖြည့်ရှင်းရမယ်ဒီမှာလည်းငြိမ်းချမ်းသွားမယ်ဆိုမလေးရှားလည်းငြိမ်းချမ်းသွားမယ်လို့ကျွန်တော်နားလည်ထားပါတယ်
ဟုတ်ကဲ့ခင်ဗျဦးဆောင်ပြောတာနဲ့ပတ်သက်လို့ကျွန်တော်ရထားတဲ့သတင်းချက်ချက်လက်ကိုတခါလေးပြောပါမယ်ကျွန်တော်တို့ကြားထားတဲ့ချက်လက်ကသူတို့လက်တွေ့အဲ့မှာရှိတဲ့လူတွေရဲ့ပြောပြချက်အရဆိုရင်မလေးနေကန်မလေးနိုင်ငံသားတွေနဲ့ဖြစ်တယ်လို့ကျွန်တော်မကြားပါဘူးတော့တဆက်တည်းပဲကျွန်တော်ဦးတီဟာမောင်မောင်လေးလိုက်ပေါ်မှာရှိပါတယ်ဦးတီဟာမောင်မောင်ကတော့လက်ရှိမလေးရှားနိုင်ငံမှာရှိတဲ့အထူးခါမှာဦးတီဟာမောင်မောင်လေးလိုက်ပေါ်မရောက်သေးပါဘူးကိုနေသူရင်ရောက်နေမယ်ထင်တယ်ကိုတီနေသူရင်ထိုင်းနိုင်ငံကဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်လို့ခတ်တူတူတူလေးဆွေးနွေးပေးပါလားခင်ဗျ။
အခုဖြစ်သွားတဲ့ကိစ္စတော့တော့မဆိုကျွန်တော်မြန်မာနိုင်ငံကဒီခြေခံလို့ပြောမှာပေါ့နော်မြန်မာဒီမှာဒီလိုဘာသာရေးအတွင်ဆောင်တဲ့အခြေခံပုံစံဖြစ်သွားတော့တာလေလေးရှားနိုင်ငံမှလည်းမဟုတ်ပါဘူးဒီအစ္စလမ်နိုင်ငံပဲနိုင်ငံပေါ့ဆိုတော့ကျွန်တော်တို့ကလည်းဒီလိုရေးအတန်းနဲ့ဒီလိုရေးခြေခံနိုင်ငံတွေဖြစ်သွားတာပေါ့နော်ဟုတ်ကဲ့ခင်ဗျ
Okay.
ဒီတော့ကျွန်တော်တို့ဒီအစိုးရကျွန်တော်မြန်မာနိုင်ငံအစိုးရအနေနဲ့ပြည်တွင်းမှာဖြစ်တော်တဲ့ဥစ္စာကိုစစ်တီးရောက်ကန်တယ်ဘုရားလိုရတယ်ဗျာခုနကဥစ္စာမပြောသလိုပါခင်ဗျာဟောပါနော်ကျိုးကန်ပြီးတော့နောက်ကနေလှုပ်ဆောင်နေတဲ့အဖွဲ့ဘူးဆိုတော့ဒါဒီနေ့တည်းပေါ်ထုတ်နိုင်တော့လို့လဲကျွန်တော်တို့ကြားသိရတယ်ရှိသေးဘူးဗျာ
ဟုတ်ကဲ့ကိုနေသူရင်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ဥစန်းဝင်းကိုတလှည့်ပေးခြင်းပါတယ်ဥစန်းဝင်းလေးလိုက်ပေါ်မှာဥစန်းဝင်းကြားပါသေးလားခင်ဗျာလက်ရှိအခုကျွန်တော်တို့ကြားနေတာမှာစာတစောင်ရောက်လို့ပါကျွန်တော်တို့ရှိကိုသူကအင်္ဂလိပ်လိုရေးလာပါတယ်အင်္ဂလိပ်လိုရေးလာတဲ့ခါကျတော့အဲ့မှာသူရေးထားတာကပခုတ်ကူမြစ်ချီကမြို့ခံမှာသူကပြောတာကသူ့ရဲ့တဲ့တဝမ်းခွဲညီမတယောက်ကတရားမဝင်အလုပ်သမားအနေနဲ့မလေးရှားနိုင်ငံမှာရောက်နေပါတယ်တဲ့သူတို့အနေနဲ့ပြန်လို့တယ်သွားလို့တယ်ဆိုရင်သူတို့ဘလို့ဆက်သွယ်ရမယ်ဘသူအကူအညီတောင်းခံရမလဲဆိုတော့မေးထားပါတယ်အဲ့တော့ကျွန်တော်ဒီမှာတစ်ဆက်တည်းမေးချင်တာတရားမဝင်ရောက်နေတဲ့မြန်မာအလုပ်သမားတွေကိစ္စကြတော့အခုဘလို့ရှင်းကြလဲခင်ဗျာလူကြောင်
တရားမဝင်ရောက်နေတဲ့နိုင်ငံသားတွေကိုဒီနိုင်ငံသားတွေရတယ်တရားမဝင်လည်းဒီကိုယ်နဲ့ဆိုပေမဲ့မြန်မာပြည်ထဲလာတဲ့လူတွေပဲဖြစ်တယ်ဒီလူအားလုံးကဒီမြန်မာပြည်ပဲရှိတဲ့အင်တော်စုစီရင်သူ့မို့မှတ်ပုံနေမိတူဒါတွေကိုဆိုရှင်ရရှိရှင်ဒီတို့ကနိုင်ငံသားတွေပဲဒီအထောက်အထားတွေရှိလို့ရှိရင်ဒီမြန်မာတိုင်းရောအကူအညီပေးမယ်ဆိုရင်ဒီလူတွေကမြန်မာပြည်ကိုပြန်ဝင်လို့ရတယ်လေ
ဟုတ်ကဲ့သူတို့အကူအညီရောပေးလားမြန်မာတိုင်းမြန်မာအနာဝင်တဲ့ဘက်ကဒီကိစ္စနဲ့ပတ်သက်လို့ဘယ်လိုအကူအညီပေးမလဲ
ဒီနိုင်ငံသားဆိုတာလေတရားဝင်အင်တော်စုစီရင်လို့တရားဝင်မှတ်ပုံနေလို့ဒါတွေကိုကျွန်တော်ပြန်တနိုင်လို့ရှိရင်နိုင်ငံသားပြည်ထောင်ကျွန်တော်အနေနဲ့တော့ဖော်ပြချက်နေတော့
ဟုတ်ကဲ့အတန်ယုံဘက်ကတော့အကူအညီပေးမယ်လို့ပြောပါလားခင်ဗျမြန်မာအစိုးရဘက်ကရော
ဟုတ်ကဲ့
Hello.
ဟုတ်ကဲ့ဦးစံဝင်ကြပါလားမြမတန်ယုံနဲ့မြမအစိုးရဘက်ကကိုအကူအညီပေးမယ်လို့သိရပါလားဒီလိုတရားမဝင်လို့တမိုင်းနဲ့ပတ်သက်လို့อ่ะ
เออตะเนี่ยเราจนกูตีอ่ะมาหมดเลยเนี่ยจนซูนี่บาเลยกูตีอ่ะมาวันเนี่ยด้วยตันยงเนี่ยก็บ่มาบัดตะกูだแม้ตัวตันยงเนี่ยจ๋ากันหลุเดียวบ่ดิกูซูนี่แต่คําตัวပြောတော့ดีอูบ่มาไม่ရှိไอ้หลูนี่แหละกูหนีไปมั้ยโลပြောတာပဲเออตะกระโดดีสิบิสีมาเนี่ยโทรกันได้พาสปอร์ตชีบีตามิฉิ่มมีไม่ได้หลูนี่โหแล้วกูหนีไปมั้ยဆိုတော့จ้าแล้วตะคู่อนีเนี่ยดีพาสปอร์ตชีดิปามิชีดิดีหลูนี่โหแล้วกูหนีไปมั้ยบ่ดิไอ้ไอ้สารเนี่ยกูပြောတယ်ဒါဒီတာယုံနေနေရတယ်အခု IC ထုတ်ပေးရဆိုကြောင်ပြောတယ်ကျွန်တော်ကတော့တခုပြန်ပြောပါရစေကိုတရားမမောင်းတာယုံကတော့ IC ထုတ်ပေးတာမှန်းနဲ့ immigration ယုံနေရပတ်စံတော်မူလိုက်ကူညီမှုအပိုင်းကဘယ်လိုလုပ်မလဲလို့ကျွန်တော်မနေ့ရက်ကျွန်တော်ဒီ70 media နဲ့ကျွန်တော်တို့နေ့များတဲ့အခါမှာသူတို့ပြောပြပါရစေဒါတွေကိုကျွန်တော်တာယုံကမှစီးဝေးထိုင်ပြီးတာမကြီးကိုတော့ပြောပြကြည့်ပေးလို့သူပြောတယ်ဘာဖြစ်လို့ဆိုအခုတာယုံက CI ဂိုင်းပြီးအခုကျွန်တော်တို့ immigration ယုံသွားတဲ့အခါမှာပတ်စံနဲ့တောင်းခံငွေကြေးနဲ့တောင်းခံတယ်တောင်းခံပြီးတဲ့အခါမှာ3လဆောင်ရင်အရင်တော့ဆိုတရနေ့နဲ့ရတယ်နောက်ပိုင်းနှစ်ပတ်နောက်ပိုင်းကနေခုတလအခုကဒီကိစ္စနဲ့3လအထိဖြစ်တယ်ဘာကြောင့်ဆိုတော့မြန်မာဒီတန်ဖွဲ့ကနေပြီးအာလာမင်ရှိတဲ့လူရနေပြီးတော့ဒါလေးကိုမေးမြန်းလို့ရှိတော့ပုံပြီးအဆင်ပြေပြီးတန်ကျင်တဲ့မြန်မာလူမျိုးတွေအတွက်ပုံပြီးမြန်နေပေါ့ဒီအားလုံးအဆင်ပြေသွားမှာပါ
ဟုတ်ကဲ့ဦးဆက်ဝင်ချ
င်းမမေးဘူးဆိုရင်တော့အားလုံးကကြောက်နေရတဲ့သက်တမ်းဆက်တော်ပြီးနေလို့ရှိရင်ဒုက္ခတွေများမှာကျွန်တော်ကဆိုးရည်နေပေါ့လေဟုတ်ကဲ့
ဦးဆက်ဝင်ချင်းဆ
ိုမှလည်းဒီနေ့ပစ္စုံမှုတွေချက်ဖြစ်ခဲ့တယ်အဲ့ဒါကြောင့်လို့ကျွန်တော်တို့ဒါပြောပြတာပေါ့လေ
ဒီကတိသေဆုံးမှုဆိုဘာမှဖြစ်တာလဲ
အဲကျွန်တော်မနေ့ကညဒီနိုင်ငံဆောင်ကမ်းမလို့မြန်မာနိုင်ငံမှာသတင်းစာအနေကိုကြီးညာတယ်အဲဒီမြန်မာလူမျိုးတယောက်သေဆုံးတယ်ဆိုတော့ကျွန်တော်ကြားသိခဲ့ရတယ်ဘာကြောင့်သေဆုံးလဲဆိုတော့ကျွန်တော်ရတပ်ဖို့ကျွန်တော်သွားတယ်ဆောင်ကမ်းမလို့မြို့မှာရှိတဲ့ဒီမှုကိုင်းနဲ့ရဲရရှိကိုသွားတွေ့တယ်တွေ့တဲ့ရဲရရှိကသူ့ရဲ့ဒီခွင့်ယူချက်ကိုကျွန်တော်တွေ့ဆုံခွင့်မရခဲ့ဘူးအလောင်းကတော့ဆောင်ကမ်းမလို့စီးုံထဲမှာရှိ
ဟုတ်ကဲ့ပါခင်ဗျ
ာဒီမျက်နှာတွေမှာဒါရမျက်နှာစာရရှိခဲ့တယ်ကျွန်တော်သိရတယ်ဒါမင်းကကျွန်တော်ဒီအလောင်းကိုတွေ့ခင်မရခဲ့ဘူးရဲရရှိနေမတွေ့ခဲ့တော့အဲ့တော့ဆိုဒီပြဿနာတရားထပ်ပြီးတိုးပွားနိုင်နိုင်နဲ့တိုးပွားလာမယ့်အစားပြောင်းရင်းတဲ့လူတွေကိုကျွန်တော်ကမြန်မာထက်ထက်ပြန်လာမယ်ဆိုကျွန်တော်ကူညီတဲ့အဖွဲ့အစည်းတွေတရားဝင်အာဏာပိုင်ဖွဲ့စည်းမှုကျွန်တော်ကလည်းသက်ဆောင်ဆောင်တာလုပ်ပြီးကူညီနေရတယ်ဒီတော့ကြောင့်မလို့ကျွန်တော်ပြောင်းရင်းတဲ့လူတွေကိုနိုင်ငံတော်မှာအာဏာရှိတဲ့အဖွဲ့အစည်းတွေအကောင်းဆုံးနည်းနဲ့အကြံတစ်ခုယူပြီးအများဆုံးသူပြောင်းရင်းတဲ့လူတွေကိုကူညီပေးလိုက်မယ်ဆိုရင်ဒါတော်တော်လေးကောင်းသွားမယ်လို့ကျွန်တော်ထင်တယ်လေ
ဟုတ်ကဲ့ကျွန်တော်ဦးစီသူအောင်မြင့်ကိုလှည့်ပေးကြပါတယ်ခင်ဗျာခုနကဦးစီသူအောင်မြင့်ကလက်တွေ့သူတို့ဦးစန်းဝင်းတို့ကတော့မလေးရှားနိုင်ငံလူသမားတွေကိုဒီကူညီပေးနေတဲ့ကပုံးနိုင်ငံကူညီမှုအဖွဲ့ကဥပစာဖြစ်ပါတယ်သူတို့ရဲ့အခက်အခဲတွေတကယ်တမ်းအာဏာပိုင်နဲ့ဆက်ဆက်တဲ့အခါမှာသူတို့ကြုံရတဲ့အခက်အခဲတွေပြောသွားပါတယ်ဦးစီသူအောင်မြင့်ရဲ့အမြင်နဲ့သိကြပါတယ်အင
်းကျွန်တော်အမြင်ကတော့ဟိုအရင်တစ်ချိန်လုံးကလည်းအဲ့ဒီမှာရောက်နေတဲ့ကျွန်တော်တို့ရဲ့နိုင်ငံသားတွေပေါ့နော်ဟိုပတ်စိုးမရှိတာတို့ကျွန်တော်တရားမဝင်နေထိုင်တာတို့ပြန်မှုအတွက်ကိုကူညီပေးတာတွေရှိခဲ့ဘူးပါတယ်အခုလေအပြေဝကူညီမယ်ဆိုပြီးတော့မှဒီပြည်တွင်းကနေပြီးတော့မှတခြားရှိတဲ့ကူညီမဲ့လူတွေအားလုံးအစီအစဉ်တွေတော်တော်များများလုပ်ထားတာတွေရှိပါတယ်။ဒါပေမဲ့အဲ့ဒါပြဿနာကိုပြင်လဲစီမဲ့ဟိုလမ်းစာတော့မဟုတ်ပါဘူး။ဘာလို့ဆိုတော့ဟိုအားလုံးသွားကြတဲ့လူတွေအကုန်လုံးကဒီထဲမှာအလုပ်ကန်ရှားပါတာဝင်ငွေတွေနှိမ့်ကြတာအဲ့ဒါကြောင့်သွားနေကြတာတွေပဲဖြစ်ပါတယ်။အဲ့ဒီအတွက်ကြောင့်မလို့ပြဿနာတွေရဲ့အရေးမြစ်ကိုဖြေရှင်းဖို့ဆိုရင်ကျွန်တော်တို့ဒီမှာအလုပ်ကန်တွေကောင်းလာဖို့တန်းပြီးစီးပွားရေးကောင်းလာဖို့ဒီထဲမှာလက်တော့ဖြစ်ပေါ်နေတဲ့ပြဿနာတွေနဲ့ဆက်ဆက်ပြီးပြောရရင်အဲ့ဒီကိစ္စမှာအကြမ်းဖက်မှုတွေထပ်ပြီးတော့ဖြစ်မလာဘူးပြည်တွေရဲ့ကတ္တနာတွေနိုင်ငံသားကိုသွားပြီးတော့ကုသက်မသွားစီဘူးအဲ့ဒါတွေကပိုရေးကြည့်မယ်လို့ထင်ပါတယ်ခဏလို့ဟိုတတိကြီးတွေခဏလို့အစိုးရကနေပြီးတော့အကူအညီနဲ့ဟိုပြန်လာခွင့်ပြုတာပြီးတော့မှအဲ့ဒါတွေကိုအကူအညီပေးတာတွေလောက်နေတော့လုံလောက်မယ်လို့ကျွန်တော်မထင်ပါဘူးအဲ့ဒါတွေကစလုံးစီကတ္တနာပြည်တွေကောင်းပြည်တွေသွားစီနိုင်တယ်ဒါပေမဲ့ရည်ရှိမှာတော့ဘာသိပြီးသွားမယ်ဒီနေ့တခုတော့မမြင်ပါဘူ
းဟုတ်ကဲ့မတ်တက်အောင်ကဘယ်လိုယူဆပါလဲခင်ဗျာဦးဆန်းဝင်းတို့ခဏကြုံနေရတဲ့အခက်ခဲနောက်သူတို့ရင်ဆိုင်နေရတဲ့ပြဿနာမြန်မာဆူရပါကတော့ကူညီရတယ်ဒါပေမဲ့တကယ်တမ်းသူတို့ထိတ်တိုက်ပြောတဲ့အခါမှာကြုံရတဲ့အနေအထားဒါရင်းနဲ့ပတ်သက်လို့သူတို့တုံ့ပြန်တဲ့အခါမှာမသက်တောင်လို့မြင်လဲသိကြပါတယ
်ဟုတ်ကဲ့မြန်မာနိုင်ငံသားတွေကပေါ့နော်တက်ဆိုင်ရာတန်ယုံနေရနေပြီးတော့ထိထိရောက်ပေါ့နော်အကာအကွယ်အကူအညီတွေပေးတင်ပါတယ်ဒါမှမဟုတ်ခုထိကြုံတွေ့နေရတော့တန်ယုံနေရကြီးရလုံနေရဒီအခွန်ကောက်တဲ့လုပ်ငန်းတွေကိုပဲအဓိကထားပြီးလုပ်နေရတယ်ကိုကျွန်တော်တို့တွေ့နေရတယ်ပေါ့နော်နောက်တစ်ချက်အနေနဲ့ဆိုလို့ရှိရင်လည်းခုနကပြောသွားသလိုပါပဲဒီဟိုမဖြစ်မနေပြန်လာရမယ်ဆိုရင်တော့မှသူတို့တွေအနေနဲ့ကမြန်မာပြည်မှာအခက်အခဲတွေကြည့်ကြနေမှာပါ။ဘာဖြစ်လို့လဲဆိုတော့ဒီလက်ရှိမှာလည်းမြန်မာနိုင်ငံမှာအလုပ်ကန်ခွင့်လန်းနေအခွင့်အလမ်းနေနေပါနေရယ်အလုပ်လက်မဲ့လူကြီးကလည်းတိုးနေတော့မှာပဲ။အဲ့တော့ဒီနောက်တစ်ချက်အနေနဲ့ဆိုတော့ကျမတို့ဒီထိုင်းလိုပဲပေါ့နော်။ဒီနိုင်ငံမှာလည်းမလေးရှားနိုင်ငံမှာလည်းပေါ့နော်။ဒီရွှေပြောင်းလူသမားဆိုင်ရာတန်တမာရာရှိကိုထားပေးကြပါလေ။ဒါမှသာလေရွှေပြောင်းလူအခုထိုင်းမှာဒီလေးပါအတချီပေါ့နော်။ထားလိုက်ခြင်းအပြင်တော့ဘာပဲဖြစ်ဖြစ် အလုသမားရွှေပြောင်းလုသမားတွေမိုက်ဂရန့်နေရပေါ့နော်တသက်အသက်ရှူနေနေခြောက်လာတာတွေကိုတမတို့တွေ့ရှိရပါတယ်အဲ့လိုပဲထိုင်းလိုပဲတမတို့ဒီမလေးရှားမှာလည်းမိုက်ဂရန့်လေဘာတွေကိုအတိအမှတ်ပြုပေးဖို့တွေဒီဝတ်ပါမစ်တွေပေးပေးဖို့ပေါ့နော်ဒါတွေကိုလည်းလုပ်ပေးစီချင်ပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာဦးစန်းဝင်းကိုကျွန်တော်တခုမေးချင်ပါတယ်ဦးစန်းဝင်းကိုအကူညီတွေပေးနေတဲ့ခါမှာအခုလက်ရှိပေါ့မြန်မာဆွေရကတော့ကျွန်တော်တို့နောက်ဆုံးကြေညာထားတာမှာ9ဦးသေဆုံးပြီးတော့6ဦးတန်ရပါတယ်ဆိုပြီးတော့သူတို့ကြေညာပါတယ်ခင်ဗျအဲဂျွန်လာ73နေရဆွေးနေပါတော့။ဦးစန်းဝင်းတို့တိထားတဲ့အချက်လိုက်ရဆိုရင်သေဆုံးမှုသေဆုံးသူအရေအတွက်ဒဏ်ရသူအရေအတွက်ဘယ်လောက်လောက်ရှိပါလဲခင်ဗျ။ဦးစန်းဝင်းကြားပါလားခင်ဗျ။အော
်ကျွန်တော်ဥမှကြားတယ်ဟုတ်ကဲ့ပြောပါဦး။ Okay.
ဦးစန်းဝင်းအခုကမြန်မာဆိုရရဲ့ဂျွန်လာ73နေထုတ်ပြန်ချက်ထဲမှာဒီကိစ္စနဲ့ပတ်သက်လို့မလေးရှားကိစ္စနဲ့ပတ်သက်လို့သေဆုံးတာ9ဦးဒဏ်ရသူ6ဦးဆိုပြီးတော့ထုတ်ပြန်ထားပါတယ်။ဦးစန်းဝင်းတို့တိထားတဲ့အရေအတွက်ကဘယ်လောက်ရှိပါလဲခင်ဗျ။အ
ော်ကျွန်တော်တို့လက်နဲ့ကင်ကြီးဒီလည်းလည်းကင်ကြီးဒီနိုင်ရည်ကိုကင်ခဲ့ရတာ၄ယောက်၄ယောက်ရှိပါတယ်ဒီခဲတိုက်တဲ့အထိလိုက်ပုတ်ခဲ့တာ၄ယောက်ရှိပါတယ်နိုင်ငံပိုင်းသတင်းစာစီငါသတင်းစာတွေကိုကြီးညာတာဒီကလန်ဥတာမမတလောင်းရှိပါတယ်နိုင်ငံပိုင်းသတင်းစာမေးလ်ဒရင်းသတင်းစာတွေကြီးညာတာကျွန်တော်တို့ကွန်တမ်းမြို့မှာတလောင်းရှိပါတယ်အလုံးစုံ၆လောင်းရှိပါတယ်ဒီနေ့ဘာကိစ္စကြောင့်တည်တယ်ဆိုတော့ Deskai ရဲ့အတိမတ်ပြီးတော့မရသေးဘူးစုံကိုင်းမြို့မှာတလောင်းမပါရင်တော့၇လောင်းရှိပါတယ်ကျွန်တော်တို့အတိဆုံးတော့မပါဘဲနဲ့စီအီမေတထားတဲ့လူအားလုံးက7ယောက်ရှိပါတယ်ဒါတော့ကျွန်တော်ဒီဒဏ်ရာရရှိတဲ့အချိန်ကကျွန်တော်တပုတ်ထားတာ10ယောက်ဒီနေ့2ယောက်ထပ်ပြီးကျွန်တော်တို့တရင်ပို့ပါတယ်ကျွန်တော်ကြီးညာတဲ့အခါမှာအဲ့လူတွေကိုကျွန်တော်တို့ရှိခဲ့ရပါတ
ယ်ဒီကနေ့မြန်မာနိုင်ငံကိုဆက်ရောက်လာတဲ့ဒီမလေးရှားကမြန်မာတွေကြတော့ကဘလူနီးနဲ့ရောက်လာတာဒီနေ့ရန်ကုန်လေစိတ်ကိုတချို့ပြန်လာကြတာတွေ့ရပါတယ
်အဲ့ဥစ္စာတွေကတော့ကျွန်တော်တို့သိလိုက်ရတာပထမဦးဆုံးကဒီကပုံးဖုံးတို့အကြောင်းမှာရှိတဲ့ဒီဘာကောမလဲဒီအိုဒုက္ခရောက်နေတဲ့လူတွေကိုပထမဦးဆုံးအုံအင်းနဲ့ပြန်ဖို့မယ်ဆိုပြီးလုံနေပါတယ်အဲဒီလုံနေတဲ့အချိန်မှာပဲကိုပထမအုံအင်းနဲ့အဲဆရာတော်ဘာဝင်16ရောက်ကိုမြန်မာပြည်ဆရာတော်ဘာဝင်16ရောက်ကိုလည်းမြန်မာပြည်တမုစီစဉ်ထားတယ်စီစဉ်ထားတဲ့အခါမှာဒီနေ့ဆရာတော်ဘာဝင်3ဦးကမြန်မာပြည်ပြန်သွားပြီဆရာတော်ဘာဝင်နေအင်းနှစ်ဦးပေါ့
ဟုတ်ကဲ့ဦးစန်းဝင်းလိုင်းအပြတ်သွားပါပြီခင်ဗျာဟောကျွန်တော်တို့ဦးစီသူအောင်မြစ်ပဲကျွန်တော်ပြန်ပြီးတော့မေးချင်ပါတယ်အခုနည်းနည်းလေးပြန်ချုပ်လိုက်ချင်လို့ပါအခုပြဿနာကတော့ထိုင်းနိုင်ငံမှာတော့ခုနမတက်တအောင်ပြောဘူးလို့တရားမဝင်အလို့သမားကိစ္စကင်တွယ်ဖြည့်ရှင်းမှုကထိုင်းမြန်မာကတော့တော်တော်လေးနှစ်နဲ့ချီကြအောင်ကင်တွယ်လာတော့တော်လေးအသားတော့ကြလာပါပြီမလေးရှားကိစ္စကလည်းရှိလာတော့မလေးရှားကိစ္စနဲ့ပတ်သက်လို့တရားမဝင်အလို့သမားပြဿနာဒီကိစ္စနဲ့မျိုးတွေနဲ့ပတ်သက်လို့မြန်မာတန်ယုံကင်တွယ်မှုဒါနဲ့ပတ်သက်လို့ဦးစီသူအောင်မြစ်ဘလို့မြင်ပါလဲခင်ဗျာဘလို့ကင်တွယ်တဲ့နယ်လို့ယူဆပါလဲ
အဲကျွန်တော်အတွေ့အကြုံကတော့ကျွန်တော်အစိုးရကြီးကဒီမလေးရှားနိုင်ငံကိုလည်းကျွန်တော်ရောက်ဘူးတယ်လူ့သမားတွေကိစ္စကိုလည်းကျွန်တော်အဲ့မှာနေလာဘူးတယ်ဆင်းနေဘူးတယ်မလေးရှားအစိုးရရဲ့သဘောထားကကျွန်တော်တို့ဓမ္မအလုသမားတွေတရားဝင်အလုသမားတွေရောတရားမဝင်တဲ့အလုသမားတွေရောအဲ့ဒီပေါ်ထားတဲ့သဘောထားကတော်တော်မကောင်းပါဘူးတော်တော်ဆိုးပါပဲခွဲခြားမှုတွေနှိမ်ချမှုတွေတစ်လျှောက်လုံးကျွန်တော်တို့ကိုကြုံရတဲ့အနေအထားတွေတွေ့ပါတယ်နောက်ဆုံးပုံဆိုရင်ဟိုပတ်စုတွေမရှိလို့ဟိုတရားမဝင်လို့ဆိုပြီးတော့မှဖမ်းဆီးပြီးတော့မှနေနေနံပေးတဲ့အဲ့ဒီကိစ္စတွေမှာတော့မှထိုင်းနေဆက်ကိုမရှိတဲ့အဲ့ဒီထိုင်းအဲ့ဒီလူကုန်ကူးတဲ့လူတွေလက်ထဲကိုအဲပမာဒီကိုရောင်းစားတာတွေတောင်ထိုင်းဥစ္စာမလေးရှားပလစ်တွေကလုတာတွေကျွန်တော်ဟိုဥစ္စာပေါ့ကာယကံရှင်တွေနဲ့တွေ့ပြီးတော့တော့မှကျွန်တော်မေးဘူးပါတယ်ဆိုတော့အဲ့ဒီရှင်တွေမကောင်းပါဘူးအဲ့ဒီနဲ့ပတ်သက်လို့ကျွန်တော်တို့တိုင်းပြည်ကလူ့သမားကြီးရာနဲ့ပတ်သက်တဲ့လူတွေတိုင်းဥတော်ဝင်ရှိတဲ့လူတွေပြည်ပြည်ချာချာကိုကိုကင်တွေပြီးတော့ဖြည့်ရှင်းပြင်ပါတယ်ဒါတွေကတော့လူ့သမားကြီးရာနဲ့ပတ်သက်လို့ပေါ့နော
်ဒါပေမဲ
့တော်တော်ဆက်ဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့ကတော့ဒီထက်မကပိုပြီးတော့ကျေပြန့်ပါတယ်ကျွန်တော်တိုင်းပြည်ထဲမှာရှိတဲ့အကြမ်းဖက်မှုတွေကိုဒီချာချေအနနာဟိုပြင်းငင်းအောင်ဖြစ်ရှင်းပြီးမှသာလျှင်ဒါရီကနိုင်ငံရဲ့ပြင်ပကိုရောက်မသွားဘူးဆိုတဲ့ဟာကိုတော့ကျွန်တော်တို့နားလည်ဖို့လိုပါလေအဲ့ဒါကြီးကိုတော့ဒီချာဖြစ်ရှင်းပေးဖို့လိုပါပြည်တွင်းမှာပို့ပြီးတော့အရေးကြီးပါလေခင်ဗျ
ပြည်တွင်းမှာအခုသတင်းထုတ်ပြန်မှုနဲ့ပတ်သက်လို့ရောဘယ်လိုရှိပါလဲခင်ဗျဒါလေးဒီမလေးရှားကိစ္စနဲ့ပတ်သက်လို့အခုတစ်ဖက်ဆောင်းနှင်းကြလားမျက်မျက်တတရှိရလား
အဲကျွန်တော်နားလည်တော့ကတော့တော်တော်မျက်မျက်တတရှိပါတယ်အစိုးရအဖွဲ့ကသွားပြီးတော့လုတ်ကိုင်ဆိုင်ရုံးနေတဲ့ဟာတွေကိုလည်းအစိုးရနဲ့နှိဆက်တဲ့သတင်းမီဒီယာတွေကပြည်ပြည်စုံစုံပေါ်ပြပေးနေတယ်လို့မျိုးတချို့သောပုံပြမီဒီယာတွေကလည်းသူတို့ရဲ့သတင်းတော့တွေကိုလွှတ်တယ်။အဲပြီးတော့မှကိုယ်တိုင်ကာယကံရှင်တွေပေါ့ဥမာဒါနဲ့ခုတ်ရတဲ့လူတွေဒါနဲ့ခုတ်ခံရတဲ့လူတွေအဲလွတ်မြောက်လာတဲ့လူတွေပြီးတော့မှဟိုဗါလဲသတိလစ်ပြီးတော့မေ့မျောနေပြီးတော့ဆေးရုံမှာရောက်တဲ့လူတွေရဲ့အနေအထားတွေပါလေအကုန်လုံးလည်းပေါ်ပြတွင်တော့ရှိပါတယ်ခင်ဗျာ။ကျွန်တော်တို့ဒီမှာမီဒီယာပေါ်ပြမှုကတော့တော်တော်လေးကိုပိုးနေနေနဲ့ပြင်းပြတ်တရှိတယ်လို့တွေ့ရတယ်ခင်ဗျာ
။ဟုတ်ကဲ့မလေးရှားရင်းနဲ့ပတ်သက်လို့မြန်မာလူထုရဲ့ယူဆချက်တုံ့ပြန်ချက်ကတော့ဘလူကဲကဲခတ်မိလဲဦးစီသူနည်းနည်းလေးကျွန်တော်စက္ကန့်30စာလောက်ပေါ့
ဟုတ်ကဲ့အဲ့ဒီမလေးရှားရဲတွေနဲ့ပတ်သက်လို့လုတ်ကန်ဆောင်ရွက်မှုတွေကကျွန်တော်တွေ့ကြုံမှုတဲ့မလေးရှားမှာသွားပြီးတော့အလုပ်လုပ်ကန်တဲ့အလုပ်သမားတွေအဲ့ဒီကပြန်လာလူတွေအကုန်လုံးကိုကျွန်တော်တို့ဟိုဗါလဲမေးမြန်းကြည့်တဲ့အခါကျတော့တော်တော်လေးကိုဟိုအမြင်မကောင်းပါဘူးခင်ဗျတ
တို့တွေတော်တော်လေးကိုခွဲခြားဆက်ဆံမှုတွေနှိမ့်ချဆက်ဆံမှုတွေကျင်းသွားတယ်တခြားဘယ်နိုင်ငံနဲ့မှမတူဘူးဟုတ်ပါအခုပြဿနာကြီးပေါ်လာတယ်ပေါ်လာတဲ့အခါမှာဟိုတိန့်ကျုံပြီးတော့ဖမ်းဆီးတဲ့ဒီမှာဗမာစင်ကိုဖမ်းလာမျိုးကသူတို့ဘယ်နိုင်ငံသားဟုတ်မှသူတို့မလုပ်ပါဘူးဟုတ်ကဲ့ဥစည်းသူကျွန်တော်အချိန်လေးစီတော်လေးပါကျွန်တော်တို့ဒိုင်ရိုက်လေးစီစဉ်ဒီမှာကျွန်တော်ဝင်ပြပါ